တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုတွေမှာသက်ဆိုင်ရာနိုင်ငံအချင်းချင်းကြားဖြေရှင်းရမယ်လို့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ရေပိုင်နဲ့အငင်းပွားမှုမှာကာယကံရှင်ဖြစ်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကဒီပြဿနာကိုအာဆီယံအနေနဲ့ဝင်ရောက်ဖြေရှင်းဖို့လိုလားကြပါတယ်ဒါနဲ့ပတ်သက်လို့မြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပထမဦးဆုံးသတင်းစာရှင်းလင်းပွဲပြုလုပ်ရာနေပြည်တော်တင်ကားဟိုတယ်ကိုတွားရောက်သတင်းယူနေတဲ့ကိုသားညွန်ကခုလိုတင်ပြပါမယ
်။၁၇ချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်များရဲ့အလွတ်တဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ဦးစီးချုပ်တွေနဲ့အတူလုပ်တဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတဲ့ကြေညာချက်ကိုဖတ်ပြလိုပဲမြန်မာစစ်တပ်ရဲ့သဘောထားယက်တီမှုတွေကိုလည်းတစုံတစပြောသွားပါရတယ်။တောင်တရုတ်ပြည်နယ်ပြင်ကိစ္စဟာဒေသတွင်းလုံခြုံရေးအတွက်အရေးကြီးတာမလို့ဒါကိုအလျင်အမြန်ဖြည့်ရှင်းဖို့လိုရဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ပူးတဲ့သဘောထားကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုဖတ်ပြပါရတယ်
။တာဝန်ရုပ်ပင်လေအရေးနဲ့ပတ်သက်၍ဆောင်ရွက်ရပြီးနီလန် Code of Conduct ကအချင်းစောတွင်ဆိုတာအဆုံးတန်းနိုင်ခြင်းသည်ဒေသတွင်းတည်ငြိမ်ရေးနှင့်ပြည်နယ်ပြည်လုံခြုံရေးအတွက်မရှိမဖြစ်လိုပါကြောင်းမိမိတို့မှထပ်လောင်းအတည်ပြုပါသည်
။အရှိတော်အရှဒေသတွင်းလုံခြုံရေးအခြေအနေဟာအတော်တန်တည်ငြိမ်မှုရှိနေချိန်မှာပဲအခုဒီဖြစ်လာတဲ့လုံခြုံရေးချင်းချောက်မှုတွေဟာဒေသတွင်းအေးချမ်းမှုနဲ့တည်ငြိမ်မှုကိုစိန်ခေါ်နေရဆိုပြီးတော့အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အာဆီယံတက်မတော်အခမ်းအနားမှာပေါင်းဆက်ညှိနှိုင်းခြင်းနဲ့ပူးပေါင်းဆောင်ရွက်ခြင်းသဘောတရားတွေရှိတာမလို့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပူးပေါင်းဆောင်ရွက်ဖို့သဘောထားရှိတယ်လို့တော့ဒီအာဆီယံကာကွယ်ဦးစီးချုပ်တွေရဲ့ဗူဒဲထုတ်ပြန်မှုမှာပါရှိပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဒီတရုတ်နဲ့အာဆီယံဖွဲ့ဝင်ဖြစ်ကြတဲ့ဖိလစ်ပိုင်ဗီယက်နမ်မလေးရှားဘရူနိုင်းအင်ဒိုနီးရှားနိုင်ငံတို့အကြားပိုင်တဲ့အငင်းပွားမှုတွေဖြစ်နေတဲ့နေရာမှာအာဆီယံနိုင်ငံတွေဘက်ကဒီတရုတ်နဲ့ရှင်းတဲ့အခါမှာတနိုင်ငံချင်းထက်အာဆီယံကနေပြီးတော့ယက်တီကန်တွေဖို့သူတို့ကလိုလားကြတာပါဒါပေမဲ့လို့မြန်မာတပ်မတော်အနေနဲ့ယက်တီမှုမှာတော့တောင်တရုတ်ပင်လယ်ပြင်ကိစ္စမှာပြိပခဖြစ်ကြတဲ့နိုင်ငံချင်းဖြည့်ရှင်းရမယ်ဆိုတဲ့ယက်တီချက်ကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောသွားပါတယ
်တောင်တရုတ်ပင်လယ်အတွင်းကိစ္စရုံးနဲ့ပတ်သက်ပြီးတော့ဒီလိုလိုလိုနေနဲ့ချမှတ်ခြင်းကအာဆီယံနဲ့တရုတ်တစ်ဖက်စလုံးတွေအလိုအရေးပါတယ်လို့ကျွန်တော်ရှုမြင်ပါတယ်တက်ဆိုင်နိုင်ငံတွေကကုလသမဂ္ဂပင်လယ်ပြင်ဥပဒေဆိုင်ရာ convention အပေါင်းဝင်ပြည်ပဆိုင်ရာဥပဒေများနဲ့ညီအငြင်းပွားမှုတွေကိုငြင်းငြင်းစွာဖြေရှင်းသွားဖို့ကတိကဝတ်ပြုတာကိုကျူးစွာလို့ကျွန်တော်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံတွေနဲ့တက်ဆိုင်ရာနိုင်ငံများလက်ခံနိုင်တဲ့ချစ်ကြည်ရင်းနှီးစွာဖြေရှင်းမှုနဲ့ဒေသတွင်းငြင်းငြင်းရေးနဲ့တည်ငြိမ်ရေးမြင့်တင်ဖို့တဲ့ကြိုးပမ်းမှုတွေကိုအမြဲတမ်းထောက်ခံအားပေးမယ်လို့ကျွန်တော်ပြောခဲ့ပါတယ်နော်အငင်းပွားနေတဲ့ဒေတာပင်ငင်းညာရဲ့တည်ငြိမ်မှုတွေကိုညှစ်တင်မဲ့ဒီတိငင်းညာရဲ့အတွက်ကြိုးစားကြိုးပမ်းမှုမျိုးဆိုကျွန်တော်အပြေးသွားမှာဖြစ်ပါတယ်တို့ပင်တွေအတွက်မှာအငင်းပွားနေတဲ့ကိစ္စရာများဟာနိုင်ငံငါဂျာဒါမို့လို့ရှိရင်အငင်းပွားမှုဖြစ်နေတဲ့နိုင်ငံများကြားမှာဒါငင်းညာဆိုတာဖြစ်ချင်းရမယ့်ကိစ္စတွေဖြစ်ပါတယ်လို့ကျွန်တော်တို့ဂျမတ်တက်မတော်တဘောသာထုတ်ပြန်ထားတယ်ပါ
အခုပြုလုပ်တဲ့ဆက်တချိန်မြောက်အာဆီယံကာကွယ်ဦးစီးချုပ်တွေရဲ့အလို့သဘောအစည်းအဝေးတွင်းမှာတော့တမယိုးကြလုံခြုံရေးကိစ္စတွေအပြင်သဘောဘေးဒုက္ခတွေအကြမ်းဖက်မှုတွေနောက်ပင်လယ်ပြင်လုံခြုံရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကူးစက်ရောဂါတွေအစားအစာနဲ့စွန့်ရင်လုံခြုံမှု human security cyber ရာဇဝတ်မှုတွေနောက်ရာသီဥတုဖောက်ပြန်မှုကမ္ဘာကြီးပူနွေးလာမှုစတဲ့ဒီတမယိုးကြမဟုတ်တဲ့လုံခြုံရေးချင်းချောက်မှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီကဏ္ဍတွေမှာလည်းအာဆီယံစစ်တပ်တွေအကြားမှာသတင်းဖလှယ်တာစွမ်းရည်တိစောက်တာနဲ့ပူးတွဲလေ့ကျင့်မှုတွေကိုဆောင်ရွက်သွားမယ်ဆိုပြီးတော့သဘောတူခဲ့ကြပါတယ်။ဒါဟာပြည်သူလူထုကိုအခြေပြုတဲ့အမြင်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောသွားပါတယ
်။ဒါကြောင့်တပ်မတော်တွေနဲ့ဘုနာတော်တွေတင်ပြပါနေပေတယ်ကနေအမျိုးသားလူမျိုးကြီးဒေသတွင်းလူမျိုးကြီးဒီပေါ်မှာပြည်သူလူထုရဲ့အခြေပြုအမြင်နဲ့ဆောင်ရွက်တဲ့တမယိုးကြမှုတဲ့လူမျိုးကြီးဆရာအမြင်တွေကိုတတ်နိုင်တဲ့ဘက်ကဆောင်ရွက်တော့ဖို့ဖြစ်ပါတယ်။နိုင်ငံတော်ကာကွယ်တဲ့လူမျိုးကြီးဆောင်ရွက်မှာပြည်သူလူထုပေါင်းရင်းဆောင်ရွက်မှုကလည်းအရေးကြီးဆုံးဖြစ်ပါတယ်လို့ကျွန်တော်ပြောလို့ရတယ်။အပြည့်တူတူရဲ့အခြေပြုတဲ့လုံခြုံရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးတော့အရေးပါတဲ့အကြောင်းကိုကျွန်တော်ဒီအစည်းအဝေးမှာအပြီးပေါင်းထုတ်ပြီးကျွန်တော်ပြခဲ့ပါတယ
်။ဒါအပြင်2015ခုနှစ်မှာတော့ဒီမလက္ကာရေလက်ကြားမှာပြည်လဲပြင်းလုံခြုံရေးလေ့ကျင့်ခန်းလုပ်သွားဖို့ကိစ္စကိုလည်းအာဆီယံကာကွယ်ဦးစီးချုပ်တွေကြားသဘောတူခဲ့ကြပါတယ်။နိုင်ငံတကာညီညာရေးကိစ္စနဲ့ပတ်သက်လို့တော့မြန်မာစစ်တပ်အနေနဲ့ဒီကုလသမဂ္ဂညီညာရေးထိန်းတက်တွေမှာပူးပေါင်းပါဝင်ဆောင်ရွက်သွားလိုတယ်လို့လည်းပြောသွားပါတယ
်။ကုလသမဂ္ဂညီညာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်မြန်မာတပ်မတော်ပါဝင်ခဲ့တာရှိပါတယ်။တို့တို့ကြောင်းမျိုးကြောင့်မပါခင်မပါဝင်နိုင်ခဲ့တာဒါအခုချိန်ကြီးဖြစ်ပါတယ်။တို့တို့လည်းပဲပြီးခဲ့တဲ့2017ခုနှစ်ကစပြီးတော့မြန်မာနိုင်ငံကိုဒီကုလသမဂ္ဂညီညာရေးလုံခြုံရေးတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့အတွက်ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ကျွန်တော်လည်းလိုအပ်တဲ့ပြင်ဆင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီလက်ကတော့အနေနဲ့တော့ပါဝင်ဆောင်မှုမရှိသေးပေမဲ့ Military Observer နည်းနည်းပေါင်းဆောင်ရွက်ဖို့မနေ့ကကျွန်တော်လုပ်ခဲ့ပြီးမှအကြောင်းမျိုးကြောင့်ပြင်ဆင်ခဲ့ရတာရှိပါတ အနာဂတ်မှာတော့ကျွန်တော်တို့ဒီပြည်ဆိုင်တက်မလို့သားတွေနဲ့တက်မလို့သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်အခမ်းအနားတိတ်ကိုရောက်ရှိလာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့လည်းဒီလုပ်ငန်းဆောင်ရွက်နေဖို့အတွက်အဆောင်မုံမယ်ကုလသမဂ္ဂအနေနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုပြုလုပ်နေကြအောင်ကျွန်တော်ပြောလိုပါတယ်
အခုဒီအာဆီယံကာကွယ်ဦးစီးချုပ်အဆင့်အစည်းအဝေးမတိုင်ခင်မှာတော့အာဆီယံတက်မတော်ထောက်လှမ်းရေးချုပ်များအစည်းအဝေးနဲ့အာဆီယံတက်မတော်စစ်ဆင်မှုချုပ်များအစည်းအဝေးကိုကြိုတင်ပြင်ဆင်မှုအနေနဲ့နေပြည်တော်မှာပဲကျင်းပခဲ့ကြတော့ပါမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုသတင်းတောက်တွေနဲ့တွေ့ဆုံမှုဟာဒါဟာပထမဆုံးအကြိမ်ဖြစ်တော်မူလို့သတင်းသမားအတော်များများကစိတ်ဝင်စားကြပြီးမြေကုန်းတွေကိုတော့ဒီနိုင်ငံပိုင်နဲ့စစ်တပ်ပိုင်သတင်းမီဒီယာတွေကပဲမေးမြန်းခွင့်ရခဲ့ကြပါတယ်ခင်ဗျာ